စကိုင်းနဲ့ချင်းမီနယ်တို့မှာစစ်ပွဲတွေရက်တက်မှုဆန္ဒပြခဲ့ကြလို့နှစ်ရှည်ထောင်နဲ့ကြခံနေရတဲ့တက်ကြွလှုပ်ရှားသူတွေနဲ့ကျောင်းသားတမကတွေကိုအမြန်ဆုံးပြန်လုပေးဖို့နဲ့အင်တာနက်မရရှိတဲ့နေရာတွေမှာအင်တာနက်အမြန်ဆုံးရရှိအောင်ဆောင်ရွက်ပေးဖို့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အရေးဆောင်ရွက်နေတဲ့အဖွဲ့တွေကတောင်းဆိုလိုက်တဲ့ကြောင်းပြောပြပါမယ်ကျွန်တော်ထောက်အောင်ခံပါစကိုင်းနဲ့ချင်းမီနယ်တို့မှာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ပြီးအင်တာနက်လိုင်းတွေအများဆုံးပြန်ပွင့်ပေးဖို့တောင်းဆိုခဲ့ကြလို့ဖမ်းဆီးထောင်ချခံထားတဲ့တက်ကြလှုပ်ရှားသူတွေနဲ့ကျောင်းသားတမကအဖွဲ့ဝင်တွေကိုအများဆုံးပြန်လုပေးဖို့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အရေးဆောင်ရွက်နေတဲ့အတန်းအဖွဲ့ကတောင်းဆိုလိုက်တာဖြစ်ပါတယ်။ဒီလိုတောင်းဆိုတာနဲ့ပတ်သက်လို့အတန်းအဖွဲ့ကတည်ထောင်သူလည်းဖြစ်တုတေသနမန်နေဂျာလည်းဖြစ်တဲ့ကိုရဲဝေဖြူအောင်က
ပြီးခဲ့တဲ့ဒီကျွန်တော်တို့ကလပိုင်းဒီမှာအင်တာနက်ဖြတ်တောက်မှုကိုစန့်ကျင်လာပြီးပြီးတဲ့အခါမှာပြည်ရင်းစစ်ကိုစန့်ကျင်လာတဲ့ပတ်သက်ပြီးတော့မှတောင်းဆိုခဲ့ကြတဲ့စက်ကျင်တောင်းဆိုခဲ့ကြတဲ့လူခွေတောင်းဆိုခဲ့ကြတဲ့တက်ကြလို့ရှားသူတွေအပေါင်းသားလူငယ်တွေကဒီကျွန်တော်တို့ကတရားအများပြတရားဆွဆွခံခဲ့ရတော့ကျွန်တော်တွေ့ရပါတယ်ကျွန်တော်တို့အခုဟိုအခုလိုမျိုးကျွန်တော်တို့ကလွတ်လွတ်လပ်ပ်ပုံဝင်တဲ့လေးစကားတွေပြောနေဆုံးနေတဲ့အချိန်မှာပဲဒီပြည်နယ်ဆက်စက်ကျင်နေဆိုတဲ့ကိစ္စတွေကိုထုတ်ဖော်ပြောဆိုခဲ့တဲ့ပြည်နယ်နဲ့ကိုပြန်ဖွင့်ပေးဖို့ထုတ်ဖော်ပြောဆိုခဲ့တဲ့အပေါင်းသားတွေက1900လေးကျော်တော့မှချမှတ်ခံထားတာဖြစ်ပါတယ်ဆိုတော့ဒီတောင်းသားတွေပြီးတဲ့အခါမှာတက်ကြလို့ရှားသူတွေဖန်ဆီးခံထားတဲ့နိုင်ငံအကျဉ်းသားတွေအားလုံးကိုပြန်လည်လှုပ်ပေးဖို့အတွက်ပြီးရက်ခါမှာတော့ကျွန်တော်တို့ကနေပြီးတော့မှအင်တာနက်ပြီးရက်ခါမှာ digital အခွင့်အရေးစတဲ့အရာတွေကိုကျွန်တော်တို့ကနေရာဒေသအပိုင်းအခြားမရှိစေဘဲနဲ့ကျွန်တော်တို့ကတိုင်းနိုင်ငံလုံးဒန်တူညီတူရနိုင်ဖို့အတွက်ဒန်တူညီတူဒီ digital အခွင့်အရေးတွေအင်တာနက်သုံးစွဲနိုင်မှုတွေရဖို့အတွက်လည်းတောင်းဆိုပါတယ်
လက်ရှိမှာတော့အင်တာနက်ပြန်ပွင့်ပေးဖို့တောင်းဆိုဆန္ဒပြခဲ့ကြလို့ဖမ်းဆီးထောင်ချခံသူ62ဦးရှိပြီးဧည့်သည်မှာမန္တလေးမှာဆန္ဒထုတ်ပေါ်ခဲ့တဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကအဖွဲ့ဝင်တွေကနှစ်ရှည်ထောင်နဲ့ချမှတ်ခံထားရတာလည်းဖြစ်ပါတယ်။ဒါအပြင်အတန်အဖွဲ့ဟာမြန်မာနိုင်ငံရှိပြည်ပကဖြစ်ပွားနေတဲ့နေရာဒေသတွေနဲ့ပြည်ပကမဖြစ်ပွားနေတဲ့နေရာဒေသတွေမှာသတင်းချက်လက်ရပိုင်ခွင့်နဲ့ digital အခွင့်အရေးတို့ပေါ်လေးလာဆန်းစစ်တဲ့အစီရင်ခံစာတစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဒီစင်ကန်လာဟာတနစ်ကြာလေးလာဆန်းစစ်ခဲ့တာဖြစ်ပြီးမြန်မာနိုင်ငံရဲ့ပြည်ပကမဖြစ်ပွားနေတဲ့မွန်ပြည်နယ်ကင်းပြည်နယ်တနင်္လာရီတိုင်းတို့မှာအင်တာနက်မရရှိတဲ့နေရာတွေရှိပြီး digital အခွင့်အရေးတွေဆုံးရှုံးနေတယ်လို့ဆိုပါတယ်။အင်တာနက်သုံးဆဲခွင့်ရရှိတဲ့နေရာတွေမှာလည်းလူမှုကွန်ရက်တွေပေါ်မှာရေးသားတာရင်းနဲ့ပတ်သက်ပြီးနိုင်ငံရေးပုံမှန်တွေနဲ့တရားစွဲဆိုတာတွေပြုလုပ်တာတွေရှိတဲ့အတွက် digital အခွင့်အရေးဆုံးရှုံးတာတွေရှိရလို့တုသေသနမှာပါဝင်ခဲ့သူဒူးပြတဲ့မက်ပန်းစုပြည့်အင်ကဆိုပါတယ်။
ကျွန်တော်တုံဆွဲသူတွေအင်တာနက်ရကြတယ်ဟုတ်တယ်သူတို့အဲ့ဒီဒေတာမှာအင်တာနက်ရတယ်ဒါပေမဲ့သူတို့မှာဘယ်လိုမျိုးချုပ်ဖောက်ခံရမှုတွေရှိလဲဆိုပြီးတော့မှဆက်လက်ပြီးကျွန်တော်တို့ဒီသူတွေလုလိုက်တဲ့အခါမှာဆိုလို့ရှိရင်တချို့ချုပ်ဖောက်မှုတွေကျွန်တော်တို့တွေ့ရတယ်ပေါ့ဒီမှာဆိုလို့ရှိရင်တော့ဒီ2020ပေါ့ August လတုန်းကဆိုလို့ရှိရင်ဒါမန်လေးကဒီမန်လေးတောင်ဝင်ကြီးချုပ်နဲ့ပြောင်းစုဝီဖန်နဲ့ပေါ့နော်ဒီ social media တုံဆွဲတဲ့သူတဦးကိုနိုင်ငံတော်ချင်းညပြည့်စုံမှုပုံမှန်ဒီနေ့လေးကကြီးနဲ့တရားစွဲခဲ့တာတွေ့ရတယ်ပေါ့နော်နိုင်ငံတော်ချင်းညပြည့်စုံမှုဒီလေကကြည့်ရဆိုလို့ရှိရင်ဒါကပြစ်ဒဏ်ကအမြင့်ဆုံးရတယ်။နှစ်20ထိကျနိုင်တဲ့ပုံမှန်မျိုးပေါ့နော်။အဲ့တော့ online ပုံမှန်ဒီလိုမျိုးနိုင်ငံတော်အစိုးရတွေကိုဝေဖန်တာနိုင်ငံရေးသဘောရဝေဖန်မှုတွေပြုလုပ်တာကိုဒီလိုမျိုးဥပဒေတွေနဲ့ပြင်းပြင်းထန်ထန်အဲ့လိုမျိုးတစ်ခါတည်းယူနေရတွေကိုလည်းတွေ့နေရတာပေါ့နော်။အဲ့လိုမျိုးချုပ်ဖောက်ခံခြင်းတွေမြင်နေရတယ်။အဲ့တွေ့နေရ
ဒါအပြင်ပြည်ပကတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာအင်တာနက်ဖြတ်တောက်ထားတာကြောင့်ကိုဗစ်ဖြစ်ပွားခြင်းပြည်သူတွေအနေနဲ့သတင်းချက်လက်ရရှိမှုတွေနှောင့်နှေးခဲ့တာတွေလည်းရှိခဲ့ပါတယ်။ရခိုင်ပြည်နယ်မှာတပ်မတော်နဲ့အေအေတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တဲ့အချိန်ကစလို့အင်တာနက်လိုင်းဖြတ်တောက်ထားတာတစ်နှစ်ကျော်လာပြီဖြစ်ပြီးလက်ရှိအချိန်မှာအင်တာနက်အမြန်ဆုံး 2G ပဲဖွင့်ထားပေးပါတယ်ခင်ဗျာ။ကျွန်တော်ထောင်အောင်ကမ်းမှာ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်။